လာမယ့်2025ရွေးကောက်ပွဲအတွက် NLD ပါတီကနေပြီးတော့88မျိုးဆက်ចောင်းသားတွေဝင်ရောက်ရှင်ပြိုင်ဖို့အတွက် NLD ပါတီနဲ့88မျိုးဆက်ចောင်းသားတွေအခုဆွေးနွေးညှိနှိုင်းနေတဲ့အခြေအနေများရှိပါလားရှင့်
ကျွန်တော်တို့အဲ့ဒီလိုခေါင်းစဉ်တက်ပြီးညှိနှိုင်းတာမရှိပါဘူး။ဒါပေမဲ့အဲ့ဒီစည်းစိမ်မျိုးဆက်ចောင်းသားတွေကကျွန်တော်တို့နဲ့မိတ်ဆွေတွေပါပဲ။သူတို့က NLD နဲ့သူဝင်ញင်းနေဆိုရင်သာနာပြည့်မယ်။ကျွန်တော်တို့လည်းကြိုဆိုရမှာပါ။အခုတိတော့ကျွန်တော်တို့တစုံတရာဆောင်ရွက်ကြတာမရှိသေးပါဘူး
။ဟုတ်ကဲ့။ဆိုတော့88မျိုးဆက်ចောင်းသားအဖွဲ့တွေ NLD ကနေပြီးတော့ဝင်ရှင်ပြိုင်ဖို့အခြေအနေရှိတယ်လို့ရောပြောနိုင်မလားရှင
့်။ကျွန်တော်အခုနပြောခဲ့သလိုပေါ့။ကျွန်တော်တို့ဘက်ကတော့အခြေအနေရှိတယ်လေ။ဒါပဲကာယကံရှင်တွေအဓိကကြပါတ
ယ်။ဟုတ်ကဲ့ဆိုတော့အခု NLD ပါတီရဲ့အခုရွေးကောက်ပွဲအတွက်ပေါ့လေကိုယ်စားလှယ်လောင်းအမည်စင်းနေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေလေးလည်းသိချင်ပါတယ်ရှင
်။ကျွန်တော်တို့ကခုမှဒီနေ့လေးဗမာပြည်လုံးတော်တော်နေရာတော်တော်များများမှာမြို့နယ်တွေတိုင်းနေရာသူတို့ထိုင်နေကြပါတယ်။လူချေရေးကိစ္စတွေဒီနေ့စလုံနေပါတယ်။ကျွန်တော်တို့အဖြေတော့တခုမှမရသေးပါဘူးမတက်လာသေးပါဘူး
။ဟုတ်ကဲ့ဆိုတော့ NLD ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မယ်ကိုယ်စားလှယ်လောင်းတွေရဲ့အမည်အစင်းအတီးအကြောက်ကိုဘယ်တော့လောက်ထုတ်ပြန်မယ်လို့ခန့်မှန်းထားပါလဲရှင်
။ကျွန်တော်တို့ဆုံးပြတ်ပြီးတဲ့ဟာတွေကိုအပိုင်းလိုက်အပိုင်းလိုက်ကျွန်တော်တို့ကြီးညာချက်တွေထုတ်သွားမှာပါ။ဒါနှစ်ပတ်လောက်အတွင်းဖြစ်နိုင်ပါတယ
်။ဟုတ်ကဲ့ဆိုတော့ရွေးကောက်ပွဲဝင်ကြမယ်ကိုယ်စားလှယ်လောင်းတွေရဲ့အမည်အစင်းကိုအတီးအကြောက်မထုတ်ပြန်ရသေးဘူးဆိုပေမဲ့ပေါ့နော်မရွေးချယ်ရသေးဘူးဆိုပေမဲ့အခုရွေးကောက်ပွဲဝင်ဖို့အတွက်ဒီလူသိများတဲ့ပေါ့နော်လူသူတွေဆိုရင်ဘယ်သူတွေပါနေတယ်လို့ပြောလို့ရမလဲအင်္ဂါ
သူကတော့ဥက္ကရာတော့ဗျာဥက္ကရာတော့စန်းစုကြည်ပေါ့ဗျာတော့ကျန်တဲ့ဟာတွေကလက်ရှိလွတ်တော်ကိုယ်စားလှယ်တွေကျန်ပြီးတော့ပါမယ်သို့တော့မဲဆန္ဒနယ်မြေအတိအကျကျွန်တော်တို့မဆုံးဖြတ်ရသေးပါဘူ
းဟုတ်ကဲ့ကိုယ်စားလှယ်လောင်းအသစ်တွေထဲမှာရောဥပမာဟိုနာမည်ကြီးပြီးတော့ထင်ရှားတဲ့ဥပမာအမှုပညာရှင်တွေပဲဖြစ်ဖြစ်နိုင်ငံရေးသမားတွေပဲဖြစ်ဖြစ်ဘယ်သူတွေပါလာတာမျိုးရှိပြီလဲရှင
့်ခုနေတော့ကျွန်တော်မပြောနိုင်ဘူ
းဟုတ်ကဲ့ဆိုတော့အင်္ဂရိုဒီ NLD နဲ့ခု CRPP ပေါ့နော်ဒိုင်းနာအဖွဲ့တွေနဲ့နောက်ဆုံးညှိနှိုင်းမှုအခြေအနေလေးလည်းသိချင်ပါတယ်ရှင
်နောက်ဆုံးညှိနှိုင်းမှုကတော့ကျွန်တော်တို့ကမိတ်ဆွေပါတီတွေအချင်းနဲ့တောက်လျှောက် CRPP မှာလုပ်ခဲ့တာမို့လို့ CRPP မှာပါဝင်ခဲ့တဲ့ကျွန်တော်တို့ပါတီခေါင်းဆောင်တွေနေရာကိုတော့ NLD ကမရှင်းပြိုင်ဘူးဒါကိုလည်းသူတို့အသိပေးပြီးကျန်တဲ့ကိစ္စတွေလည်းလိုအပ်တဲ့အခါမှာကျွန်တော်ညှိနှိုင်းဆောင်ရွက်သွားကြမယ်လို့နောက်ပဲသဘောတူလာကြပါ
ဟုတ်ကဲ့ဒါပေမဲ့ NLD အနေနဲ့ရခိုင်ပြည်နယ်ထဲမှာရခိုင်ပြည်နယ်ပါတယ်ဆိုပေမဲ့ဒီရခိုင်ပြည်နယ်ထဲမှာတော့ဒီ NLD ကရှင်ပြိုင်မှုနေရာရှောင်ပေးမှာမဟုတ်ဘူးဆိုတော့တုံ့သက်ချက်တချို့ထွက်လာတာရှိပါတယ်ဒီအပေါ်မှာရောအငယ်ဦးညောင်ဝင်းဘာများပြောပြနိုင်မလဲရှင
်တိတ် general ကြာသွားတယ်ဗျာဒီဥစ္စာကလေရှောင်ပေးမှာမဟုတ်ဘူးလို့ဒီလိုပြောလို့မရပါဘူးကျွန်တော်တို့ရခိုင်ပြည်နယ်မှာလည်း NLD နေနဲ့လည်းရွေးမှာနောက်ရခိုင်ပါတီတွေလည်းရွေးမှာနောက်ပြီးတော့အဲ့ဒီထဲမှာကျွန်တော်တို့မိတ်ဆွေပါတီဆိုရင်တော့ကျွန်တော်ညှိနှိုင်းဆောင်ရွက်သွားမှာဒီလိုချင်းနေပဲရှိသေးတယ်အတိအကျနာမည်နဲ့ဒေသနဲ့ပြောလို့မရသေးပါဘူ
းဟုတ်ကဲ့ NLD ထဲမှာရောသမရလောင်းနေရာအတွက်ခမန်းထားပြီးသားရွယ်ထားပြီးသားရှိပြီလို့ပြောနိုင်မလားရှင
်ဒေါန်ဆန်းစုကြည်ပြောတဲ့စကားပဲပြောရမယ်ဒီမှာလေညာဤသူတွေလက်ခံနိုင်တဲ့အစီအမံရှိပြီးသားပါအချိန်ကျရင်ထုတ်ပြန်ပေးပါမယ
်ဟုတ်ကဲ့ဆိုတော့ဒီ2025ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့အဓိကရှင်ပြိုင်ဘက်ပါတီကြီးဆိုဘယ်သူဖြစ်လာမလဲရှင်
USCD ပဲဖြစ်မှာပါ
ဟုတ်ကဲ့ဆိုကျန်တဲ့ပါတီတွေရောဥပမာတိုင်းရင်းသားပါတီတွေဘာတွေနဲ့ရောအင်္ဂါတို့ဘယ်လိုခံမှန်းမှာလဲရှင
်တိုင်းရင်းသားပါတီတွေက SNL တွေကအကြီးမားဆုံးပါတီတစ်ခုပေါ့ဗျာကျန်တဲ့တိုင်းရင်းသားပါတီတွေကဒီလောက်ကိုကြီးပါဘူးအလုံးစုပေါင်းရင်လည်းအင်အားကြီးမဟုတ်ပါဘူးသို့တော့ကျွန်တော်တို့တိုင်းရင်းသားပါတီနေနဲ့လည်းကျွန်တော်တို့ဘာမှငင်းပွားစရာမရှိပါဘူးကောင်းမွန်သောရှင်ပြိုင်ခြင်းများရှိမှာပါ
ဟုတ်ကဲ့ခုဒီမြန်မာနိုင်ငံထဲမှာအကြီးအကျယ်မှားယွင်းနေတဲ့မဲဆင်းတွေနဲ့ပတ်သက်ပြီးတော့ NLD ကညှိနှိုင်းနေရဆိုပေမဲ့အခုနောက်ဆုံးညှိနှိုင်းချက်ပေါ့ NLD ဘက်ကဘာတွေများဆက်လုပ်နေရရှိပါလဲရှင
်ကျွန်တော်တို့အဲ့ဒါကလေနောက်ဆုံးမဲဆင်းရင်ထွက်လာမှပဲဒီမိကုန်းကဖြေလို့ကောင်းမှထင်တယ်။ဘာလို့ဆိုကျွန်တော်တို့အမှားပြင်ချက်တွေတင်လိုက်တာတွေကဘယ်လောက်ထိပြည့်ရောက်ပြီးတော့ဘယ်လိုဖြစ်လာလဲဆိုတာအခုချိန်ထိကျွန်တော်တို့မသိနိုင်လေလို့ပါ
။ဟုတ်ကဲ့အငယ်ဦးညောင်ဝင်းခုလိုဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဒါကတော့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်တဦးလည်းဖြစ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးညောင်ဝင်းကိုဆက်သွယ်မေးမြန်းခဲ့တာပါ88မျိုးဆက်ចောင်းသားកောင်းဆောင်တွေ NLD ပါတီကနေပြီးတော့2025ရွေးកောက်ပွဲကိုဝင်မဝင်ဆိုတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်း88မျိုးဆက်ចောင်းသားកောင်းဆောင်တဦးဖြစ်တဲ့ကိုချင်းမီကိုလည်းကျွန်မဆက်သွယ်မေးမြန်းထားပါတယ်ရှင်အခု2025ရွေးកောက်ပွဲကိုဝင်ဖို့အတွက်88မျိုးဆက်ចောင်းသားកောင်းဆောင်တွေနောက်ဆုံးဘယ်လိုများစီစဉ်နေပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ညီကောင်မောင်မတွေတဲ့ကတချို့သူတို့ဆုံးဖြတ်ထားတဲ့အတိုင်းသူတို့ဝင်ဖို့အစီအစဉ်ရှိပါတယ်เนาะ ဝင်ပါလိမ့်မယ
်ဟုတ်ကဲ့ NLD ပါတီကနေပြီးတော့ဝင်ရောက်ရှင်ပြိုင်မယ်ဆိုတဲ့သတင်းတွေထွက်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောအတည်ပြုပြောနိုင်မလားရှင
်အဲ့ဒါတော့ကျွန်တော်တို့မကြခင်မှာထုတ်ပြန်နိုင်ပါလိမ့်မယ်ဘယ်နေရာဝင်မယ်ဘယ်သူတွေပါမယ်ဘယ်နေရာရှိတယ်ဆိုတာကိုတော့ကျွန်တော်တို့အတိအကျကိုမကြခင်မှာကျွန်တော်တို့ထုတ်ပြန်နိုင်ပါလိမ့်မယ
်ဟုတ်ကဲ့88မျိုးဆက်ចောင်းသားခေါင်းဆောင်လူတွေကဘယ်သူတွေဒီကဝင်ပြီးတော့ရှင်ပြိုင်ဖို့စီစဉ်ထားပါလဲရှင
်အဲ့ဒါတော့ကျွန်တော်အခုချိန်မှာမပြောနိုင်သေးဘူးတော့ကျွန်တော်မကြခင်မှာသိရလိမ့်မယ်ဒါပေမဲ့တရားရတဲ့ခုကတော့ဝင်ပြိုင်မဲ့လူတွေရှိနေတယ်ဆိုတာကိုတော့ကျွန်တော်ပြောနိုင်ပါတယ်နော်
ဟုတ်ကဲ့ရှင်ဒါ NLD ပါတီကနေဝင်ပြီးတော့ရှင်ပြိုင်ဖို့အတွက်ဒီခေါင်းဆောင်တွေကတချို့ပေါ့လေ NLD ပါတီနဲ့ညှိနှိုင်းနေတဲ့အဆင့်မျိုးရောရှိပြီလားရှင
်အဲ့ဒါကတော့ကျွန်တော်တို့ဟိုအကောင်ဆုံးပုံစံတစ်ခုနဲ့ကျွန်တော်တို့ဆောင်ရွက်သွားပါမယ်အဲ့ဒါတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ပြောပြပါပြီမြို့သားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲဝင်တာကိုကျွန်တော်တို့ဒါအပြည့်အဝထောက်ခံပြီးသားနော်မြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့ဒီမိုကရေစီအားသူများအနိုင်ရရေးကိုလည်းကျွန်တော်တို့အင်တိုင်းအားတိုက်ကျွန်တော်တို့ဆောင်ရွက်သွားမယ်ဆိုတော့လည်းကျွန်တော်တို့ပြောရပြောဖြစ်ပါတယ်ဒါတော့ကျွန်တော်တို့အကောင်ဆုံးပုံစံတစ်ခုကျွန်တော်တို့ပေါ်လာပါလိမ့်မယ်အဲ့ဒီအကောင်ဆုံးပုံစံတစ်ခုနဲ့ကျွန်တော်တို့သွားပါမယ
်ဟုတ်ကဲ့ဆို88မျိုးဆက်ចောင်းသားកောင်းဆောင်တွေ NLD ကဝင်ဖို့အတွက်ပေါ့လေတည်င်းနေအမျိုးမျိုးထွက်နေရရှိပါတယ်ဟုတ်ခုချိန်ထိအတိအကျမထုတ်ပြန်သေးတာဟာအခက်အခဲတစ်ခုရှိနေလို့ပါလားဘာကြောင့်ပါလဲရှင
်အခက်အခဲရှိလို့တော့မဟုတ်ဘူးဗျတော်အချိန်တစ်ခုစောင့်နေတာပဲအချိန်တစ်ခုစောင့်နေတာပဲ
ဟုတ်ကဲ့ကိုကြည်မီခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်